ဦးမန်းကျော်နေခမအခုဦးမန်းကျော်နေတို့အခုရွေးကောက်ပွဲဝင်ခဲ့တဲ့အရာရီတိုင်းကအများပြည်သူတွေရဲ့ဘဝအခြေအနေကိုဘယ်လိုသုံးသပ်တယ်လဲခမ
ကျွန်တော်တို့အရာရီတိုင်းကအများပြည်သူတွေရဲ့ဘဝအခြေအနေကိုလေ့လာလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အထူးသဖြင့်ကျွန်တော်တို့တိုင်းမှာလယ်သမားတွေကရာဂိုင်းနှုန်းများပါတယ်လေလမားတွေကမိမိတို့ရဲ့လေယာဉ်အတွက်ပြန်ပြီးတော့အခုစပါးတွေပေါ်လာပြီးစပါးတွေပေါ်လာတဲ့အစိတ်ပိုင်းမှာတခါမိုးဝထက်ရွာသွားတော့လေလမားတွေရဲ့စပါးဟာတော်တော်လေးရိတ်သိမ်းချိန်မှာတော်တော်ကတိကောက်နိုင်သွားပါပြီ။အဲအဲ့လိုဖြစ်တဲ့အချိန်မှာပဲမိမိတို့ရဲ့စိုက်ပျိုးချိန်မတိုင်ခင်ကချေးယူထားခဲ့ရတဲ့ငွေပေါ့။ငွေဆိုတော့ကနိုင်ငံတော်အစိုးရကနေပြီးတော့ပေးတဲ့စိုက်ပန်ချင်းငွေနဲ့နောက်ပြီးတော့တခြားချေးတဲ့ငွေဒီလိုနှစ်ခုခွဲပြောရခြင်းကတခြားကြောင့်မဟုတ်ဘူး။တိုက်ပန်ချင်းွေဆိုတာဒီစိုက်ပျိုးချိန်မတိုင်ခင်အချိန်မီမရခဲ့လို့တခြားချေးရတယ်။တိုက်ပန်နောက်တော့မှရတယ်။အဲ့ဒါကြောင့်မလို့အဲ့ဒီငွေကိုအခုဆိုရင်ရောင်းပြီးတော့လေရမားကတိုက်ပန်ကိုပြန်ဆက်ဖို့တက္ကအတူကြီးနဲ့ဆက်မယ်တက္ကအကနကဖြစ်သွားတာကိုကျွန်တော်တွေ့ရတဲ့အတွက်လေရမားတွေမှာတော်တော်အခက်ပြုံးနေရပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲ့တော့ဦးမန်းကျော်နေတို့အခုရွေးကောက်ပွဲမှာအနိုင်ရပြီးတော့လွှတ်တော်တဲ့ယောက်ျားမှာပေါ့ခင်ဗျာအဲ့တော့အဲ့ဒီလယ်သမားတွေအတွက်ဘာတွေဆောင်ရွက်ပေးမလဲခင်ဗျာ
ဒီလယ်သမားတွေအတွက်ဆိုလို့ရှိရင်တော့ဖြင့်ကျွန်တော်တို့အမျိုးသားတွေမျိုးစီအဖွဲ့ချုပ်မှာလေယာဉ်နဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့မူတွေရှိပါတယ်စီကားတွေရှိပါတယ်အဲ့ဒီချမှတ်ထားတဲ့မူစီကားအတိုင်းကျွန်တော်ကလှုပ်ဆောင်သွားမယ်လို့ကျွန်တော်ပြောလိုပါတယ်
အဲ့ဒီမူဝါဒတွေအရာဆိုရင်အခုဒီစိုက်ပျိုးစိတ်ချင်းငွေတို့တခြားမျိုးစပါးတို့ဓာတ်မြေဩဇာတို့စသဖြင့်တောင်လူလယ်သမားတွေကိုအထောက်ပံ့ဖြစ်စေဖို့အတွက်ဘာတွေများလုပ်မလဲခင်ဗျာ
တောင်လူလယ်သမားတွေကိုအထောက်ပံ့ဖြစ်စေဖို့အတွက်ဆိုရင်စပါးကောင်းကောင်းထွက်ဖို့ဆိုရင်မျိုးကောင်းမျိုးတက်ရှိဖို့လိုပါပဲအဲ့ဒီမျိုးကောင်းမျိုးစပ်ကိုကျွန်တော်အကောင်းဆုံးစတင်ပြီးတော့ပြုပြရမှာဖြစ်ပါပဲနောက်ပိုင်းအနေနဲ့စိုက်ပျိုးပြီးတဲ့နောက်မှာဓာတ်မြေဩဇာပေါ့ဓာတ်မြေဩဇာရဲ့အချိန်ကဆိုရင်ဓာတ်မြေဩဇာတော်တော်နာမည်ပြတ်သွားတဲ့ဓာတ်မြေဩဇာတွေရှိပါတယ်။အဲ့လိုမဖြစ်အောင်ကျွန်တော်တို့ကအဖွဲ့ချုပ်ရဲ့ဥဆောင်မှုအောက်မှာစ조사ဆောင်ရွက်သွားမယ်လို့ကျွန်တော်ပြောလိုပါတယ
်။ဟုတ်ကဲ့ AR တိုင်းကဟိုတုန်းကဒီမြန်မာပြည်ရဲ့စပကြီးလို့ပြောကြပါတယ်။အခုနောက်ပိုင်းမှာတော့လေယာစိုက်ပျိုးတဲ့ဧကပမာဏလည်းယော့သွားတယ်အထွက်နှုန်းလည်းယော့သွားတယ်ပေါ့ခင်ဗျ။အဲ့ဒါအတွက်ကိုဘယ်လိုရည်မှန်းချက်ထားပါလဲခင်ဗျာ။
အဲ့လိုရော့သွားတယ်ဆိုတဲ့အစိပ်ပိုင်းကငါးကန်နေအများကြီးဖြစ်လာတယ်ဒီပိုင်းနောက်ဒီပိုင်းကအဲ့ဒီလေယာဉ်တွေထဲမှာတချို့တွယုံတွေဆောက်တာအများကြီးဖြစ်လာတာကိုတွေ့ရပါတယ်အဲ့လိုတွေ့ရတဲ့အတွက်ကြောင့်မလို့တွယုံဆောက်လာခြင်းရလည်းပဲမကောင်းဘူးလို့ပြောရမှာမဟုတ်သေးဘူးလေဒီကကြောင့်အလုတ်သမားတွေအတွက်အများကြီးအလုတ်ရနေတဲ့အတိုင်းတာရှိတယ်ဒီဟာကိုလည်းပဲကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုကဲစီမမှုအောက်မှာကြိုးစားဆောင်ရွက်သွားမယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ
်။လေယာဆိုင်ပြိုးမြေဧကပမာဏကိုတည်တဲ့ပုံကြီးများပြားလာအောင်တခြားမြေလွတ်မြေရိုင်းတို့ဘာလို့တခြားလေယာမြေဖြစ်ဖန်တီးလို့ရတဲ့မြေပမာဏရောအရာဝတီတိုင်းမှာရှိသေးလားခင်ဗျာ
။အရာဝတီတိုင်းမှာလေအခုမြေနုကျွန်းပေါ်တွေအများကြီးဖြစ်လာတယ်။မြေနုကျွန်းပေါ်တွေဖြစ်လာတဲ့အခါကျတော့ဒီမြေနုကျွန်းပေါ်တွေကိုစီမံကုတ်ကဲမှုလုပ်ဖို့တော့ဒီလိုအပ်တယ်ပေါ့။အဲ့ဒါအရေးကြီးတယ်အဲ့ဒီကနေပြီးတော့လေယာဉ်မြေတွေအများကြီးရလာနိုင်တယ်မြေနုကျွန်းပေါ်တွေမှာလေဟောလဲတော့ပြီးထွန်းလာပြီးတော့လေဒါကလည်းပဲမျက်ချင်မပြတ်ကြည့်ပြီးတော့အကောင်းဆုံးစီမံဆောင်ရွက်သွားမယ်ဆိုတာကိုအဲကျွန်တော်အရေးရတင်ပြောရပါတယ
်ဦးမန်းကျော်နေနောက်တစ်ခုကျွန်တော်သိကျင်တာကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတိုင်းဒေသတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်အရွေးခံတဲ့အတွေ့တချို့တိုင်းဒေသခေါင်းဆောင်တွေကဒီကိစ္စနဲ့ပတ်သက်ပြီး NND ကိုအထင်မြင်လွဲမှားတာတွေသူတို့နေရာကိုဘာကြောင့်လာပြီးတော့ဝင်ရောက်အရွေးခံတာလဲဆိုတဲ့ပြောစကားတွေရှိပါတယ်။ဦးမန်းဂျော်နီကကရင်တိုင်းသားတဦးလည်းဖြစ်တော့အဲ့ဒါနဲ့ပတ်သက်ပြီးဘယ်လိုများမြင်တယ်လဲခင်ဗျာ
။ဟုတ်တယ်ဒါကိုကျွန်တော်အမြင်ပြောရမယ်ဆိုရင်ကျွန်တော်ကရင်တယောက်ဖြစ်တဲ့အတွက်ကြောင့်မလို့ကရင်တိုင်းသားတွေကိုချစ်တယ်။ဒါမှတကယ်ချစ်တာ။ဒါပေမဲ့ကျွန်တော်အခုကရင်ပြည်နယ်မှာဆိုရင်ဖအားမှာကျွန်တော်ကရင်အမျိုးသမီးနန်းခင်ထွေးမြင့်ရှိတယ်တပက်ကတခြားပါတီကအမျိုးသမီးရှိမယ်ကျွန်တော်အယောင်ရီတိုင်းကရင်ကဖအာမသွားပြီးတော့ဝင်ရောက်အရွေးခံမှာမဟုတ်ဘူးဖအာမရှိတဲ့တော့နန်းကင်ထွေးမြေကကျွန်တော်တို့ NLD ပါတီဝင်ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီမှာသူအရွေးခံရမလားမခံရဘူးလားဆိုတော့အဲ့ဒါစဉ်းစားဖို့ကောင်းပါတယ် energy အနေနဲ့ပွားရမို့နန်းကင်ထွေးမြေကိုယ်တိုင်ကဖအာမျိုးသူဖအာမမွေးဖအာမကြီးပြီးတော့ဖအာမအခုအသက်ကြီးလာပြီလေဒီတော့ကျွန်တော်တို့ကသွားပြီးတော့ဟိုတိုင်းရင်းသားဒေသကိုသွားကျူးကျော်တာမဟုတ်ဘူးငကိုရှိပြီးသားတိုင်းရင်းသားက energy အဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီမှာအရွေးခံခြင်းကိုသူတို့နားလည်ဖို့တော့လိုပါတော့
အခုအဲ့တော့ရွေးကောက်ပွဲမှာတခြားအနိုင်ရတဲ့တိုင်းသားပါတီကိုယ်စားလှယ်တွေနဲ့ဥမန်းကျော်နေတို့ NLD ကကိုယ်စားလှယ်တွေကြမှာအဲဘယ်လိုပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာမယ်လို့မျှော်မှန်းပါတယ်ခင်ဗျာ
အဲဒါကတော့ကျွန်တော်တို့တိုင်းရင်းသားတွေကိုအမြဲတမ်းဦးစားပေးလျက်ရှိတယ်လေဦးစားပေးတယ်ဆိုတော့တိုင်းရင်းသားတွေနဲ့ကျွန်တော်တို့နားလည်မှုမရှိလို့ရှိရင်ဒီလိုညှဉ်းညွှန်းချင်းဆိုတာဘယ်တော့မှမရနိုင်ဘူးအဲတော့စံတိုင်းသားရှိတယ်ကရင်တိုင်းသားရှိတယ်ချင်းတိုင်းသားရှိတယ်ကချင်းတိုင်းသားရှိတယ်ရခိုင်တိုင်းသားရှိတယ်အားလုံးအခုရန်တူညီမြချင်းသူတို့လိုချင်တာလည်းဒါပဲလေဒါကိုကျွန်တော်တို့ကပေးနိုင်မယ်ဆိုရင်ဆွေးနွေးပြီးတော့တည်တည်ချာချာတိမ်ပံများတော့ဆွေးနွေးပြီးတော့ပြောလိုက်မယ်ဆိုရင်တဘောတူညီချက်ကောင်းကောင်းလေးမရကြပါဘာမှမရှိလို့ကျွန်တော်ဒီလိုပဲမြင်တယ်